ချက်ခိုင်ပြည်နယ်နဲ့ပြီးခဲ့တဲ့လပိုင်းတွင်မှာတကြောပြန်ဖြစ်လာတဲ့တိုက်ပွဲတွေကြောင့် ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့နောက်တိုးရန်ဂျာဒုက္ခသည်တွေကိုနေရာထိုင်ခင်းမပေးနိုင်သလိုကျန်းမာရေးဆောင်ရှောက်မှုလည်းမရစားသောက်ဖို့တောင်အခက်ကြုံနေရတယ်လို့ရန်ဂျာဒုက္ခသည်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းမှာပဲဒီရန်ဂျာဒုက္ခသည်ရှစ်ထောင်လောက်ထိဝင်ရောက်လာတယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကဒီရက်ပိုင်းတည်းပြောထားပါတယ်။
ဒီကြောင့်ရန်ကုန်ကပေပို့လာတာကိုအခြေခံပြီးမှတ်ခင်ဖြစ်သေးပြောပြပေးပါအောင်ခင်ဗျာ။ရခိုင်ပြည်နယ်မှာလက်နက်ကန်ပြပခါတွေကြီးထွားလာနေတာနဲ့အမျှတိုင်းနယ်ချီတဲ့ရွင်ကြာတွေခိုလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်ထပ်ထပ်ပြေးလာသူတွေလည်းတိုးလာနေပါတယ်။စစ်ကောင်စီနဲ့အာရခတပ်တော် AA တို့အကြားတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့နှစ်လအတွင်းဘင်္ဂလားဒေ့ရှ်ကိုထွက်
ြောဆိုခဲ့ပါတယ်။နိုင်ငံအတွက်ဝင်တော့ဝင်ပိုးဖြစ်နေရတာမို့နောက်ရောက်လာတဲ့ရိုဟင်ဂျာတွေကိုနေရာမစီစဉ်ပေးနိုင်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဂျာကာလာအစိုးရအနေနဲ့မြန်မာနိုင်ငံဘက်ကရိုဟင်ဂျာတွေနောက်ထပ်ရောက်မလာအောင်ဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝင်ကြီးမိုဟာမက်သူဟစ်ဟူစိန်ကရိုဟင်ဂျာတွေထက်ရောက်မလာအောင်ဘယ်လိုတားဆီးမလဲဆိုတာကိုဒီသတင်းပတ်အတွင်းဆွေးနွေးအဖြစ်ရှာမယ်လို့ပြောဆိုထားပါတယ်။လက်တလောရောက်လာတဲ့သူတွေကိုနေရာထိုက်ခင်းမပေးနိုင်သလိုကျန်းမာရေးစောင့်ရှောက်မှုလည်းမရစားသောက်ဖို့တောင်အခက်ကြုံနေရတယ်လို့ကနဦးရောက်နေတဲ့ကုရုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာတို့က VUE ကိုအခုလိုပြောပါတယ်
။ဘောရောဘောသူတို့ကဘင်္ဂလားဆိုတာကဝါလည်းမပြောဘူး၊စာနေကလည်းမပြောဘူး၊နေရလည်းမပြောဘူး။ဒီတော့သူတို့မှာသူတို့ကကဲကြုံကြုံနေရတယ်။ခင်ဗျားစီကတောင်းပြီးတော့စားနေရတယ်။အော်ဘယ်ငါးရာနီးကနေဘူးတီဆိုတော့ရှစ်တောင်ကျော်ကျော်ပဲရှိတယ်။ဘူးတွေကတော့စစ်စင်းတွေရှိတယ်၊အမျိုးတွေရှိတယ်ပြီးတော့အဲ့လိုနဲ့ဟိုမှာသူတို့ဟိုမှာတယောက်ဟိုမှာမယောက်အဲ့လို
ရခိုင်ပြည်နယ်ကနေရာအတော်များများကိုထိမ့်ချုပ်ထားတဲ့အရခတက်တော် AA နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လို့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲပြောဆိုထားပြီး AA ကလည်းအဲ့ဒီကဲလန်ပြောဆိုချက်ကိုကြိုဆိုတဲ့အကြောင်းတုံ့ပြန်ထားပါတယ်။နောက်ရောက်လာတဲ့လူတွေကိုပြန်ပို့ဖို့စီစဉ်နေတာရှိပေမဲ့ဘယ်လိုပုံစံစီစဉ်ပေးမလဲဆိုတာမသိရသေးတဲ့အကြောင်းကုရုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာကပြောပါတယ်။လက်ရှိရောက်နေတဲ့ရိုဟင်ဂျာတွေကိုနိုင်ငံတကာကအကူအညီပေးနိုင်ဖို့မျှော်လင့်ပေမဲ့လို့လက်ရှိအချိန်မှာဘယ်အဖွဲ့အစည်းကမှမကူနိုင်ပဲဖြစ်နေတယ်လို့လည်းသူကအခုလိုပြောပါတယ်
။ဟုတ်နိုင်ငံတကာဖွင့်စရာတော့လုပ်ပေးလို့မရဘူးဖြစ်နေတာပါ။ရောဆိုတော့မင်္ဂလာဆိုတာကသူတို့ကိုဘုံပိုင်ကမပေးဘူး။ရာကဆိုတာကတော့သူတို့ကိုပြန်ဖို့မလိုပြောတယ်။သူတို့ကတော့တကယ်တော့ပါကကကြုံနေရတယ်။သူတို့ကဘာတုံးမှမရှိဘူး။တားရနေတဲ့အဝေးတွေပါလေ။ပြီးတော့အမေတော့တကယ်ကြုံနေရတယ်သူတို
့လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကမြန်မာစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်ပြီးနယ်စပ်တစ်လျှောက်ထိန်းချုပ်ထားတဲ့အကြောင်းအေအေဖွဲ့ကကြေညာထားပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာတွေအများဆုံးနေထိုင်တဲ့မောင်တော်မြို့ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်နေတာကြောင့်နောက်ထပ်နယ်စပ်ဖြတ်ကျော်ထွက်ပြေးလာသူတွေတိုးလာနေတာလည်းဖြစ်ပါတယ်ရှင်။